ရုရှားရဲ့ကြီးကြော်တက်ခတ်မှုကြောင့်ယူကရိန်းကထွက်ပြေးလာသူတွေနဲ့ယူကရိန်းနိုင်ငံသားတွေတသိန်းလောက်ကိုအမေရိကန်ပြည်တော်စုကလက်ခံသွားမယ်အကြောင်းသမ္မတအင်ပီတော်ကကြာသပတေးနေ့မှာပဲကြေညာလိုက်ပါတယ်။ယူကရိန်းမှာရုရှားကြီးကြော်စစ်ကြောင့်ဒုက္ခရောက်ရသူတွေအတွက်လူသားချင်းစာနာမှုအကူအညီပေးမယ်ဒေါ်လာတန်တစ်ထောင်တန်မိုးရှိတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြင့်လက်ခံသွားမှာဖြစ်ကြောင်းအင်ပီတော် website မှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ယူကရိန်းအများစုဟာကိုယ်စားတီးနဲ့နှိစက်တဲ့ဥရောပမှာနေထိုင်မှုဆုံးဖြတ်လိမ့်မယ်လို့မျှော်လင့်ထားပေမဲ့အမေရိကန်ကိုလာမဲ့သူတွေကိုလည်းဒုက္ခသည်တွေကိုလက်ခံတဲ့အစီအစဉ်နဲ့တခြားတရားဝင်နီးလန်းနေရကြိုဆိုသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်မှာဆွေမျိုးသားချင်းရှိတဲ့သူတွေအတွက်အစီအစဉ်သစ်တွေတိုးချဲ့နိုင်မှုနီးလန်းတွေရှာဖွေသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ဆိုရရဲ့ကြေညာချက်ကိုဒုက္ခသည်အရေးဆောင်ရွက်နေသူတွေကြိုဆိုလိုက်ကြပေမဲ့ဒုက္ခသည်တွေကိုစစ်စစ်လက်ခံရမှာလက်ရှိဆောင်ရွက်နေတဲ့နှုံးတဲ့ပိုပြီးမြန်ဆန်အောင်လုံနိုင်စွမ်းရှိမရှိဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်ခင်ဗျာ။